မင်္ဂလာပါရှင်ဦးစစ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD ရဲ့တိုင်းရင်းသားပါတီတွေနဲ့အလုတ်ဖြစ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစစ်သူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကုညီတင်ဆက်ထားပါတယ်ရှင်
NLD မြို့သားဒီမိုကရေစီအခွဲချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိအတိုင်းပါတီအစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြကြီးနားမြို့ကိုတွားရောက်ပြီးကချင်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးပါပြီ NLD အစ်မြင့်ကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်ဥယင်ထုံခါနော်ဆန်တို့ဦးဆောင်ပါဝင်ပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဘူအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပြီးကချင်ပြည်နယ်ပြီးရင်မွန်ပြည်နယ်နောက်ပိုင်းအခြားပြည်နယ်တွေစီခရီးဆက်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွားတွေ့ဆုံမယ်လို့သိရပါတယ်။တွေ့ဆုံမှုမှာအကြောင်းအရာတစ်ခုပါဝင်မယ်လို့ပါတီခေါင်းဆောင်တွေကပြောဆိုထားပါတယ်။အဲ့ဒါတွေကတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်ပြီးတိုင်းသားပါတီတွေနဲ့အခြေခံဘုံသဘောတူညီချက်တွေရလာအောင်ကြိုးစားဖို့နဲ့နောင်ဖွဲ့စည်းမဲ့လွှတ်တော်တွေအစိုးရအဖွဲ့တွေနဲ့ပတ်သက်ပြီးတိုင်းသားပါတီတွေရဲ့အသံကိုနားထောင်စူးစီးဖို့ဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကလည်းNLD ပါတီဟာတိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကိုဦးဆောင်စေပြီးကော်မတီတစ်ခုဖွဲ့ပေးခဲ့ပါသေးတယ်။အဲ့ဒီကော်မတီကတော့ဘာလှုပ်ရှားမှုမှလုပ်တယ်ဆိုတာမကြားမသိရပါဘူး။အခုဒေါက်တာမြင့်နိုင်ဦးဆောင်တဲ့အဖွဲ့ကရော NLD ပါတီနဲ့တိုင်းသားတွေကြားဘလောက်နားလည်မှုတည်ဆောက်နိုင်မလဲ။ဘလောက်အလုပ်ဖြစ်အောင်စွမ်းဆောင်နိုင်မလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာတစ်ခုပါ။
ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရလာခဲ့တဲ့လွန်ခဲ့တဲ့9နှစ်တာကာလကိုပြန်ကြည့်လိုက်ရင်လက်နက်ကင်တိုင်းရင်းသားတွေနဲ့တွေ့ရ၊ဆုံရ၊ဆစ်ဆက်ရ၊ညှိနှိုင်းရတဲ့ငြင်းငြင်းလုပ်ငန်းစဉ်မေမေရရထိထိရောက်ရောက်တိုးတက်လာအောင်စွမ်းဆောင်နိုင်တာမတွေ့ရသေးပါဘူး။ Federal ပြည်ထောင်စုအတွက်အခြေခံမူဝါဒတွေချမှတ်ဖို့ဆိုတာကလည်း2020ပြည့်နှစ်ရောက်မှစပြီးအကောင့်ထဲပေါ်ကစားအခြေအနေရှိနေပါသေးတယ်။အခြားတစ်ပတ်မှကြီးလိုက်ပြန်ရင်လေမြို့ပေါ်ကတရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကောင်းကောင်းမွန်မွန်ထူထောင်ထားတာမတွေ့မမြင်ကြရပါဘူး။2016ခုနှစ် NLD ကလွှတ်တော်အသစ်တွေအစိုးရအသစ်တွေဥဆောင်ဖွဲ့စည်းချိန်မှာတိုင်းနာပါတီခေါင်းဆောင်တချို့အဖွဲ့ဝင်တချို့ကိုနေရာပေးခဲ့တာရှိပေမဲ့အဲ့ဒီရွေးချယ်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတိုင်းနာပါတီတွေနဲ့တွဲဆုံညှိနှိုင်းပြီးမလုပ်ကင်ခဲ့တာကနေစပြဿနာပေါ်ဆက်ဆံရေးပြပြားခဲ့တာအစိုးရတက်တန်းတစ်ခုတိုင်အောင်ပါပဲဒီကြားတဲ့တိုင်းနာအရေးနဲ့ပတ်သက်လို့မွန်ပြည်နယ်ချောင်းဆုံတံတားကိုဗိုလ်ချုပ်အောင်ဆန်းတံတားလို့နာမည်ပေးတဲ့ကိစ္စကြားပြည်နယ်မြို့တော်လိုက်ကောမှာတိုင်းသားတွေနဲ့အကြီးအကျယ်အတိုက်ခံလုပ်ပြီးဗိုလ်ချုပ်ကြီးရုပ်စိုက်ထူတာကိုမရမကအကောင့်ထဲပေါ်ခဲ့တဲ့ကိစ္စတွေကလည်း NLD အပေါ်တိုင်းသားပါတီတွေယုံကြည်ချက်ကင်းမဲ့စေတယ်လို့ဖြစ်စေခဲ့ပါတယ်
။တကယ်တော့မြန်မာနိုင်ငံကဗမာအများစုပါဝင်တဲ့အထင်ကရနိုင်ငံရေးပါတီကြီးတွေထဲမှာ Federal ပြည်ထောင်စုကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုပြီးပြက်ပြက်တသားပြောဆိုသုံးလုံးတိုက်ပွဲဝင်ခဲ့တာ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါ။ဒါကြောင့်လဲတကယ်တိုင်းသားအရေးလှုပ်ရှားတဲ့တိုင်းသားပါတီတွေနဲ့ရေရှည်မဟာမိတ်ဖွဲ့နိုင်ခဲ့ပြီးဆိုးရွားကြမ်းတမ်းတဲ့နိုင်ငံရေးခီးလန်းကိုအတူဖြတ်ကျော်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီခြေအနေတွေဟာ2016ခုနှစ် NLD အစိုးရအာဏာရလာပြီးနောက်မှမေးမိန်သွားခဲ့ရတာပါ။တကယ်တော့ဆက်ရနာရှင်စနစ်ကိုနှစ်ပေါင်းများစွာတွန်းလှန်လာခဲ့တဲ့ NLD လိုပါတီကြီးတစ်ခုအနေနဲ့ Federal ပြည်ထောင်စုဆိုပြီးရေပုံရဆန်တဲ့စကားလုံးကိုပဲပြောဆိုနေမဲ့အစားဘယ်လို Federal ပြည်ထောင်စုမျိုးတည်ဆောက်မယ်ဆိုတဲ့တိကျတဲ့မူဝါဒလမ်းညွှန်မှုစတာတွေရှိနေဖို့ထုတ်ပြန်ထားဖို့လိုအပ်ပါတယ်။အဲ့လိုတိကျတဲ့မူဝါဒလမ်းညွှန်မှုရှိနေပါမှတိုင်းသားတွေနဲ့ညှိနှိုင်းတဲ့အခါအပေးယူအလျှော့တင်လို့ဘုံသဘောတူညီမှုရှိတဲ့အချက်တွေရလာဖို့လွယ်ကူစေမှာပါ။
အခြားတစ်ဖက်မှာလည်းတိုင်းပြည်ကို2008ဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်နေရတဲ့တိုင်းတပ်မတော်နဲ့ဝန်ကြီးဌာန3ခုကလွှဲရင်တိုင်းပြည်ရဲ့အာဏာအဝဝလွှမ်းခြုံချုပ်ကန်ထားနိုင်စွမ်းရှိနေတာမို့ကိုယ့်ရဲ့မူဝါဒအောက်ကနေကို့ဘာသာကိုယ်ဖက်ဒရယ်ပြည်ထောင်စုပုံသဏ္ဍာန်ပုံဖော်ခွင့်လည်းရနေပြီးအဲ့ဒီအတိုင်းပုံဖော်ဖို့လည်းလိုအပ်နေပါတယ်။နမူနာအားဖြင့်ပြည်내လွှတ်တော်အတွက်ရွေးကောက်ပွဲတွေမှာအမတ်နေရာထွက်ကျော်အနိုင်ရတဲ့ရွေးကောက်ခံပါတီကတယောက်ယောက်ကိုညှိနှိုင်းပြီးဝင်ကြီးချုပ်ခန့်ပေးတာမျိုးပြည်내တွေကရတဲ့တန်ရာဇာတဆိုင်ရာအခွန်အောက်စင်းကိုတီးခြားတွက်ချက်ပြီးရာဂိုင်နှုတ်တစ်ခုဘတ်ဂျက်ထဲခွဲဝေထည့်သွင်းပေးတာမျိုးတိုင်းသားစာပေတင်ကြားရေးကိုသက်ဆိုင်ရာတိုင်းသားပါတီတွေနဲ့ညှိနှိုင်းပြီးခွင့်ပြုပေးတာမျိုးစသဖြင့်လုပ်မယ်ဆိုအများကြီးအကောင့်ထဲပေါ်လုတ်ကင်ဆောင်ရွက်လို့ရနိုင်ပါတယ်ဒီလိုနည်းအားဖြင့်သာ NLD ဟာ Federal ပြည်ထောင်စုကိုတကယ်တီထောင်လိုတဲ့ပါတီအဖြစ်တိုင်းသားပါတီတွေကယုံကြည်လက်ခံလာကြမှာပါ နောက်ထပ်အရေးကြီးတာတစ်ခုက2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအနှစ်သာရဖြစ်လာအောင်ဘာတွေပြင်ဆင်ကြမလဲဆိုတဲ့ကိစ္စပါဖွဲ့စည်းပုံပြင်ရေးကိစ္စ NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့သဘောထားချင်းမတိုက်ဆိုင်မတူညီတာကတော့ဘာမှပြဿနာမရှိတယ်လို့အစမ်းတကြေကိစ္စလည်းမဟုတ်ပါဘူးဒါပေမဲ့တိုင်းသားပါတီတွေနဲ့ပါအမြင်ချင်းသဘောထားချင်းလုံးလုံးလျားလျားကွဲပြားနေတာကတော့ဝမ်းနည်းစရာကောင်းတယ်လို့ NLD ရဲ့စီယုံရေးအရေးအချင်းအားနေနေတာကိုထုတ်ဖော်ပြသရလဲရောက်နေပါတယ
်ဘယ်လိုပဲဖြစ်ဖြစ်2020ယူကော့ပွဲကြောင့်ပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းမတက်ခင် NLD နဲ့တိုင်းသားပါတီတွေတွေ့ဆုံဆွေးနွေးမှုစရှိလာပါပြီဒီတွေ့ဆုံဆွေးနွေးမှုတွေဟာပြောသမျှကိုနားထောင်ပြီးပြန်လာရုံတသက်မဟုတ်တကြိမ်တွေ့ပြီးပြီးသွားတာမျိုးမဟုတ်ပဲ NLD ကိုယ်တိုင်ခံယူထားတဲ့ Federal ပုံစံအစိုးရအဖွဲ့ပုံသဏ္ဍာန်တွေကိုပါပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးပြဖို့လိုအပ်ပါတယ်ဒီကမှတဆင့်တိုင်းသားပါတီတွေကတင်ပြလာတာတွေဘိုလ်အလုံးမှုဆောင်အဖွဲ့ကိုတင်ပြအဖြေပေးနောက်တစ်ကြိမ်တွေ့ဆုံညှိနှိုင်းမှုတွေလို့စသဖြင့်အကျိုးရလပေါ်ပေါက်သည့်အထိဥတည်သွားဖို့လိုအပ်ပါတယ်ဒါနဲ့မကသက်ဆိုင်ရာပြည်내ကပြဿနာတွေကိုဝန်ကြီးချုပ်အပါအဝင်NLD အစိုးရနဲ့သက်ဆိုင်ရာတိုင်းသားပါတီတွေတွေ့ဆုံဆွေးနွေးညှိနှိုင်းဖြေရှာတဲ့နည်းကိုစင်ဆက်မပြကျင့်သုံးခြင်းဖြစ်လဲတိုင်းသားပါတီတွေနဲ့နားလည်မှုတည်ဆောက်ယူလို့ရနိုင်ကြောင်းပါ